ိုရောလူငယ်အဖွဲ့တွေဒီနေ့ဟိုလိုင်းကောမှာဆန္ဒထုတ်ဖော်ရကြလို့ရှင်ဘလို့ချင်းနေမျိုးဖြစ်တာလဲရှင်နည်းနည်းတော့ရှင်းပြပေးပါအောင်ရှင
်ဒီမနေ့သွားပို့တဲ့တောင်ရောက်တော့ဒီဟိုပြီးခဲ့တဲ့ငါးရက်နေ့တော့လူငယ်၅ဦးကိုအရင်ဆုံးဖမ်းတာဟုတ်အဲ့ဒါအဲ့လူငယ်၅ယောက်သွားပို့ရဲ့ရှင်နေပါဒီဦးဆောင်တဲ့လူ၃ယောက်ပေါ့ဒီရဲ့ရုပ်ချင်းချက်ခေါ်တယ်ပေါ့နော
်တ
ကယ်မှတရားစွဲဖို့လုပ်တယ်ဆိုတဲ့ရှင်နေမှာကျွန်တော်တို့ကဒီလိုမျိုးပြန်လိုက်ကိုချင်းဖြစ်တယ်ပေါ့လေတော့ပြီးခဲ့တဲ့ဒီဇင်ဘာလတော့ကဖြစ်တဲ့အရက်သားတဦးနဲ့ခင်ပီရဲ့ပေါ့၃ဦးတည်ဆောင်တဲ့ဖြစ်ရမှာပေါ့နော်အမှုမှန်ပေါ်ပေါက်ဖို့ပေါ့နော်။နောက်ပြင်ပကျွလသူတွေကိုပြစ်ဒဏ်ကျခံစေဖို့ဆိုပြီးပါအဲကျွန်တော်တို့ကတောင်းဆိုတာတွေရှိတာရော။အဲ့ဒါတောင်းဆိုတာကိုဒီခုချိန်ရှိဖြည့်ရှင်းချက်ထုတ်ပြန်တာတွေအပြစ်ပေးရေးယူမှုတွေလှုပ်ဆောင်တာတွေကဘာမှမတွေ့ရသေးဘူးပေါ့နော်။ဒါပေမဲ့ဒီကျွန်တော်တို့လူငယ်၅ဦးကိုခါကြတော့ဆက်စင်းယေရှုစီနဲ့ခေါ်တယ်။ခါတယ်ဖမ်းတယ်။အဲ့ဒါတွေလှုပ်တယ်ဆိုတဲ့ပုံမှာကျွန်တော်တို့လူငယ်တွေနေအဲကပြချင်တာတော့ကျွန်တော်တို့ကပြစ်ဒဏ်ကျူးလွန်တယ်လို့ဥပဒေရရှိမယ်ဆိုရင်ကျွန်တော်တို့အဖမ်းခံမယ်ပေါ့။အေးအဲ့လိုပဲဒီပြစ်ဒဏ်ကျူးလွန်တဲ့တခြားတော့ဒီအရက်တာတူတည်ဆောင်တဲ့ဖြစ်ရည်တွေပါလေပြစ်ဒဏ်ကျူးလွန်တဲ့လူတွေကိုတရားဥပဒေရဖြေရှင်းပေးဖို့ကျွန်တော်တောင်းဆိုနေခြင်းဖြစ်တယ်ပေါ့
။ဇန်နဝါရီလ9ရက်နေ့တုန်းကထိမ့်သိမ်းလိုက်တဲ့လူငယ်9ဦးပေါ့သူတို့အမှုကကြတော့12ရက်နေ့ကအမိန့်ချပြီးသွားပြီနော်အခုအချိန်တည်းကဘယ်လိုဖြစ်ခဲ့လဲရှင
်။သူတို့ကတော့ဖောင်ဒဏ်ရက်20ပေါ့နော်။တရားရုံးကထမှတ်ထားတယ်ဗျာဟုတ်ကဲ့ဟောချုပ်တဲ့က98လောက်ရှိရပါတော့အဲ့ဒါကိုတုံ့မယ်ဆိုတော့ဒီချက်မှုမနေရမှာရက်နည်းနည်းလေးပဲကြံတယ်ပေါ့နော်ဒီ25ရက်နေ့တော့ပြန်လွတ်မယ်လို့တော့ကျွန်တော်ရေပေါ်ရသိကြတယ်ဗျာ
အော်ဟုတ်ကဲ့အဲ့ဒါကပထမလူငယ်9ဦးပေါ့နော်ဟုတ်
ဟုတ်ကဲ့ဟုတ်ကဲ့
အခုကျတော့အဲ့ဒီလူငယ်9ဦးကိုတရားရုံးသွားတဲ့လမ်းမှာလိုက်ပါပို့ဆောင်ပြီးတော့ဝင်းရံခဲ့တဲ့3ဦးကိုတရားဆွဲတယ်ဆိုတဲ့သဘောလားရှင
်အော်ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာ
အခုတရားစွဲခံရတဲ့၃ဦးကဘယ်သူတွေလဲရှင
်ခုတူတယ်ပါတယ်ခွန်ဘီတူပါတယ်ခွန်အတန်းပါတယ်ဗျခွန်ဘီတူကကြတော့ဒီကရံမျိုးသားပါတီရဲ့ဥက္ကဋ္ဌပါဗျနောက်ပြီးတော့ခွန်အတန်းကကြတော့ကရံမျိုးဆက်စစ်လူငယ်ရဲ့ဘူကွန်တီဝင်ပြီးတော့ခုတူတယ်ကတော့ခရင်နီတီတောင်သူများသမဂ္ဂရဲ့ဥက္ကဋ္ဌပါဗျဒီထဲတဲ့9ယောက်ကိုတော်ဖို့တော့ဒီဒီ၃ယောက်ကဦးဆောင်ပြီးမှဟောပြောရတယ်လို့ရပါတော့
ဟုတ်ကဲ့ဒီနေ့ကျတော့ဒီနေ့ဒီဆော့ဆော့ကဟို၃ယောက်ကိုဒီတရားရုံးကိုလိုက်ပို့တဲ့အခါမှာကျတော့ဝင်းရံသူတွေဘယ်နှယောက်လောက်ရှိခဲ့လဲဒီလူငယ်တွေဘယ်နှယောက်လောက်ပါဝင်ခဲ့လဲရှင
်ဒီနေ့ကတော့တစ်ထောင်ဝန်းကျင်လောက်တော့ရှိတယ်ဗျဒီအဓိကတော့ကျွန်တော်တို့ဒီအပြည်နယ်ဆွေးရဝင်ကြီးရုံးအဲ့ရှေ့မှာတော်ရင်မှာစန္ဒဖို့ထောက်ရတယ်လောက်ခဲ့ရပါဟုတ်ပြီးတော့ဒီလက်ကော်ရဲ့မြို့လေမီပွိုင်မှာကျွန်တော်တို့ရက်ပြီးမှဟောပြောရတယ်လောက်ခဲ့ရဗျအ
ခုဒီနေ့ပေါ့နော်ဒီနေ့ရုံးချင်းလာဖို့ဆိုတဲ့၃ယောက်ကိုကြာတော့တရားဆွေးဆိုထားရဲဆိုတာဘယ်ချိန်ရသိရတာလဲရှင်နောက်ပြီးဘသူကအကိုတို့အကြောင်းကြားခဲ့တာမျိုးလဲရှင
်ဆက်ကွန်ရက်နေ့မှာမြို့နယ်စခန်းမှုဦးဝင်းထေကဒီကိုဗစ် 2အိမ်မှာလာပြီးမှဒီ၃ယောက်ရဲ့ကိုရေးချက်လက်တွေကိုလာယူပြီးမှသက်ကိုရဲ့ရုံချိန်ဖြစ်သူခေါ်ခဲ့ရဗျ
။ဒီနေ့တရားရုံးရောက်တော့အချိန်ကြီးကဘယ်လိုဖြစ်တာလဲ။ထောင်ချုပ်တစ်ခါတည်းတန်းချလိုက်တာဆိုတာဘယ်လိုအချိန်ကြီးကြောင့်လဲအကို။ဟုတ
်။တို့ရောတော့အမခံယူမလားတော့ပြောတယ်ပေါ့နော်။ဒါပေမဲ့ဒီကျွန်တော်လူငယ်တွေကတော့ကျွန်တော်လှုပ်တာအပြစ်မရှိဘူးလို့ခံယူတဲ့အတွက်ဘယ်လိုပဲချက်ချဘယ်လိုပဲဖြစ်ဖြစ်ကျွန်တော်အမခံယူမှာမဟုတ်ဘူးဆိုပြီးလူငယ်တုံးကတော့ဒီလိုမျိုးလက်ဆုံးဖြတ်တဲ့အချိန်တွေမှာတခါတည်းဒီထောင်ချုပ်နေတဲ့ထုတ်ပြီးမှ23ရက်နေ့ကိုရုံးချိန်ပြန်ခေါ်ရပေါ့
။ပြီးတော့အကိုတို့အဖွဲ့တွေဒီနေ့ဝင်ကြီးချုပ်နဲ့တွေ့တယ်လို့လည်းကြားတယ်။အဲဆိုတော့ဘာပြောသေးလဲဝင်ကြီးချုပ်ဘက်ကကိုတို့ဒီနေ့ဆန္ဒထုတ်ဖော်တဲ့အချိန်တွေနဲ့ပတ်သက်ပြီးတော့လေ
။သူကတော့ဒီဒီမိုကရေစီဆိုဝေဘက်စီနဲ့ပေါင်းနဲ့ရှိရမယ်လို့ဘာလို့ပဲပြောရပေါ့လေ။ဒါပေမဲ့ကျွန်တော်တို့ကြည့်နိုင်တာကတော့ပမာဆောင်ကတော့ဒီအသက်ခံရတဲ့အရက်သားခိစ္စနဲ့ပတ်သက်ပြီးမှဖြစ်ရှင်းချက်ထုတ်ပေးဖို့ပေါ့နော်အစိုးရအနေနဲ့ဒီဖြစ်စဉ်ပေါ့လေဘယ်သူကပဲချိန်မှာဘယ်လိုမျိုးတက်ပြီးအလောင်းဖြောက်လိုက်လဲဆိုတာတခုကိုတရားဥပဒေရပြည်နယ်အစိုးရအနေနဲ့တာဝန်ယူပြီးမှဖြစ်ရှင်းချက်တွေထုတ်ပေးဖို့ပေါ့နော်ပြီးတော့ဒီပြည်မှုကျွလွန်တဲ့လူတရားဥပဒေရအရေးယူပေးဖို့ဆိုမှကျွန်တော်တို့ကအဲ့ဒီကတိတခုတောင်းရတယ်ပေါ့အဲပြီးခဲ့တဲ့9ရက်နေ့တုန်းကဖမ်းခံရတဲ့ဒီကျွန်တော်တို့လူငယ်9ဦးကိုထွင်ချက်မရှိလွတ်ပေးရေးပေါ့နော
်
ပြီးတော့အခုဒီရဲ့တရားစွဲခံရတဲ့တုံယောက်ကိစ္စကိုလည်းပြန်ရုပ်သိမ်းပေးဖို့ဆိုမှကျွန်တော်တို့ကတောင်းဆိုရယ်ဗျာဒါပေမဲ့အဲ့ဒါတွေကိုဝန်ကြီးချုပ်အနေနဲ့ဘာမှမလုပ်ခွင့်နိုင်ဘူးဆိုတာကိုဝန်ကြီးချုပ်ပြောသွားတယ်ဗျာ
ဟုတ်
ကျွန်တော်တို့တင်ပြတာတွေမပြီးခင်မှာပဲဝန်ကြီးချုပ်ပြည်သူ့ခံမအနေနဲ့ဆက်သွားတယ်ပေါ့ဖြည့်ရှင်းချက်လည်းမပြီးသလိုကတိတွေလည်းပြီးတာတွေမရှိတဲ့အတွက်ကျွန်တော်တို့ဆက်လက်ပြီးမှဆန္ဒဖော်ထုတ်ရခြင်းဖြစ်တယ်ပေါ့
ဟုတ်ကဲ့ဟုတ်ကျေးဇူးပါနော်အကိုအဲ့ဒါဆိုနော်ဟုတ်ကဲ့